နိုင်ငံရေးအကြတဲ့တွေနဲ့ရင်ဆိုင်နေရတဲ့အီရာဝန်ကြီးချုပ်နော်ရီအယ်မာလီကီကသူ့အနေနဲ့ယာရုကဆင်းပြဲမဲ့အကြောင်းနဲ့သူ့နေရာမှာအစားထိုးဖို့ရွေးချယ်ထားတဲ့သူကိုထောက်ပံ့ပေးသွားမယ်အကြောင်းပြောကြားလိုက်ပါတယ်။ယာရုကဆင်းပြဲဖို့အတွက်နိုင်ငံတကာရဲ့ဖိအားပေးမှုတွေအကြီးအကျယ်ခံနေရတဲ့မစ္စတာမာလီကီကသူ့အနေနဲ့ယာရုကဆင်းပြဲမဲ့ဆုံးဖြတ်ချက်ကိုကြာတာပြည်နဲ့နောက်ပိုင်းကတနင်္ဂနွေလုံးကိုရုပ်မြင့်တန်ကြားကတစင်ပြောကြားခဲ့တာဖြစ်ပါတယ်။သူ့နေရာကိုအစားထိုးဖို့ရွေးချယ်ထားတဲ့ဝန်ကြီးချုပ်လောင်းဟိုက်ဒါအယ်အာဘာဒီကိုပံ့ပိုးပေးသွားမယ်လို့ဂရီပြူပြောဆိုခဲ့ပါတယ်။အီရန်နိုင်ငံရဲ့သမ္မတအသစ်ဖာဝူမာဆူမ်ကမစ္စတာအဘာဒီကိုတင်းလာနေမှာဝန်ကြီးချုပ်အဖြစ်အဆိုပြုလိုက်တာဖြစ်ပါတယ်။ရှီယာမွတ်စလင်ဘာသာဝင်မစ္စတာမာလီကီအနေနဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေတဖြည်းဖြည်းကျဆင်းလာတာနဲ့ရင်ဆိုင်နေရပြီးသူ့အနေနဲ့အီရန်နိုင်ငံအတွင်းကလူမျိုးဘာသာမတူတဲ့ဆူနီရှီယာနဲ့ကတ်လူမျိုးစုတွေအကြားညီညွတ်ရေးရအောင်မဆောင်ရွက်နိုင်ဘူးဆိုပြီးပြောဆိုဝေဖန်ခံနေရတာဖြစ်ပါတယ်။မစ္စတာမာလီကီအနေနဲ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ဖို့ရွေးချယ်ထားတဲ့အဘာဒီကိုပံ့ပိုးပေးသွားမယ်အကြောင်းပြောကြားလိုက်တာဟာအီရန်နိုင်ငံမှာညီညွတ်ရေးရရှိဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့အမေရိကန်သမ္မတအေဗီရောကကြာတာပြည်နေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မစ္စတာမာလီကီရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတကာကထောက်ခံကြောင်းလဲအမျိုးသားလူမျိုးရေးအကြံပေးအရာရှိဆူဇန်ရိုက်စ်ကပြောကြားလိုက်ပါတယ်။